ရတမကလူမျိုးရေးကောင်စီကမြန်မာနိုင်ငံအကြောင်းပြောဆိုခဲ့တဲ့သတင်းနဲ့ဆက်ပါမယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူမျိုးရေးကောင်စီကဆက်လက်စောင့်ကြည့်တော့မှာဖြစ်ကြောင်းကုလသမဂ္ဂလူမျိုးရေးကောင်စီအလဲကျဥက္ကဋ္ဌအမေရိကန်တာအမတ်ကြီးနီကီဟေလီကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကွံပြောင်းမှုရဲ့ရလအဖြစ်လူခွင့်ရေးဆိုင်ရာတိုးတက်မှုတွေရှိပေမဲ့အစိုးရအာဏာပိုင်ရဲ့ထင်ရှားတဲ့လူမျိုးရေးလှုပ်ရှားမှုတွေကြောင့်ဘာသာရေးနဲ့လူမျိုးရေးဖိနှိပ်မှုတွေရှိနေသေးတယ်လို့နီကီဟေလီကပြောကြားပါတယ်။အဲ့လိုပြောဆိုမှုတွေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီမှာတင်ပြခဲ့တဲ့အတိုင်းဆက်လက်ရည်တည်သွားမယ်အကြောင်းကိုလည်းမြန်မာအစိုးရကတုံ့ပြန်ပါတယ်။အပြည့်အစုံကိုတင်ပြပေးပါမယ်။ဧပြီလ18ရက်နေ့ကကုလသမဂ္ဂလူမျိုးရေးကောင်စီမှာကျင်းပတဲ့အကြောင်းအရာလိုက်ဆွေးနွေးပွဲမှာလူမျိုးရေးကောင်စီရဲ့အလဲကျဥက္ကဋ္ဌလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးလည်းဖြစ်တဲ့နီကီဟေလီကမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းအခုလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်
။ We continue to watch Burma.Where the security forces have allegedly conducted episodes of violence and repression against ethnic Rohingya.
မြန်မာနိုင်ငံတွင်းကအခြေအနေတွေကိုကျမတို့ဆက်လက်စောင့်ကြည့်သွားမှာပါ။မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့ရလဒ်အဖြစ်လူ့အခွင့်အရေးဆိုင်ရာတိုးတက်မှုတွေရှိနေပေမဲ့အစိုးရအာဏာပိုင်တွေနဲ့ထင်ရှားတဲ့လူမှုရေးလှုပ်ရှားမှုတွေကြောင့်ဘာသာရေးနဲ့လူမျိုးရေးဖိနှိပ်မှုတွေဖြစ်ပေါ်နေတာကိုတွေ့ရပါတယ်
။ဒါအပြင်အဲ့ဒီလိုဖိနှိပ်မှုတွေကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေနဲ့ပတ်သက်လို့လည်းတာမကြီးနီကီဟေလီကအခုလိုဆက်ပြောပါတယ
်။ Such treatment drives desperate people to flee to neighboring countries at best or to radicalization at worst.
အဲ့လိုလူခွင့်ရေးချိုးဖောက်တဲ့အခြေအနေတွေကြောင့်ဒုက္ခရောက်ရသူတွေဟာအိမ်နီးချင်းနိုင်ငံတွေစီကိုထွက်ပြေးနေကြရတယ်လို့အဆိုးဆုံးအခြေအနေမှာတော့အစိုးရဝါဒစီကိုတွန်းပို့တယ်လို့ဖြစ်နေပါတယ်။ဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့စစ်မှန်ပြီးတော့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလှုပ်ဆောင်ဖို့လိုပါတယ်။ဒါကြောင့်လဲနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့မကြသေးခင်ကဖွဲ့စည်းခဲ့တဲ့အပေါ်လုံခြုံရေးကောင်စီကထောက်ခံခဲ့တာဖြစ်ပါတယ်။
လူခွင့်ရေးချိုးဖောက်မှုနဲ့ပဋိပက္ခဆက်ဆံနေတဲ့ကိစ္စကိုဆွေးနွေးတဲ့လူမျိုးရေးကောင်စီအထူးစည်းအဝေးမှာတာမကြီးဟေလီကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှာအခုပြောကြားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကတော့လူခွင့်ရေးကောင်စီမှာပြောကြားခဲ့တဲ့သဘောထားအတိုင်းရည်တည်သွားမယ်လို့မြန်မာသမ္မတရုံးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးဇော်ထေးကဗုဒ္ဓဦးနေ့မှာတုံ့ပြန်ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလူအဖွဲ့အစည်းနှစ်ခုကြားကတဟဇာတာဖြစ်စေဖို့အခြေအနေဟာအယတအဆိုးအသည့်ရင်ဆိုင်နေရတဲ့ကြီးမားတဲ့စင်ခေါ်ချက်တရားဖြစ်ကြောင်းဒါကြောင့်လဲနိုင်ငံတကာအနေနဲ့ရခိုင်အရေးကိစ္စမှာပြစ်တင်ရှုံချတာမျိုးတဲ့အပြုသဘောဆောင်ချင်းကတ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရရောက်မယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူခွင့်ရေးကောင်စီမှာဖေဖော်ဝါရီလ28ရက်နေ့ကပြောကြားခဲ့ပါတယ် EU ဥရောပသမဂ္ဂကကမကဋ္ဌပြုတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်ကိုမတ်လ24ရက်နေ့ကအတည်ပြုရာမှာလူခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်အရေးယူပြီးချိုးဖောက်ခံရသူတွေအတွက်တရားနည်းလမ်းတကျကာကွယ်စောင့်ရှောက်ဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒါ့အပြင်တီးကြားလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကိုဆီလွတ်ဖို့လည်းတိုက်တွန်းထားပါတယ်။လူခွင့်ရေးကောင်စီဥက္ကဋ္ဌဟွာကင်းအလက်ဇန်ဒါမာဇာမာတဲလီကနိုင်ငံတကာအဖွဲ့ကိုဖွဲ့ဖို့ပြင်ဆင်နေတယ်လို့လူခွင့်ရေးကောင်စီပြောခွင့်ရရိုလန်ဒိုဂိုမက်စ်ကသတင်းတောက်တွေကိုပြောပါတယ်။ဒီတော့တွင်မြန်မာအစိုးရထံစာပို့ဖို့စတင်ပြင်ဆင်နေပြီးတော့ဒီကျွမ်းကျင်သူများအဖွဲ့မှမှုကင်းစစ်ပညာရှင်တွေနဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုစုံစမ်းစစ်ဆေးရေးမှုတွေပါဝင်မဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဖွဲ့ဖို့လဲပြင်ဆင်နေကြောင်းအဲ့ဒီပြောခွင့်ရကပြောပါတယ်မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပြီးနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းရခိုင်ပြည်နယ်အတွင်းမျိုးဖြတ်ရှင်းလင်းမှုမရှိဘူးလို့မကြသေးခင်က BBC သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းကမှပြောကြားခဲ့ပါတယ် Brett Adams ဟာHRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာတာဝန်ခံတဦးဖြစ်ပါတယ်။သူကအချက်အလက်ရှာဖွေရေးကော်မရှင်ကိုကုလသမဂ္ဂကဖွဲ့စည်းထားတာဖြစ်တဲ့အတွက်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုမပါလဲဒီကော်မရှင်ကလှုပ်ရှားရှိတာကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ
်။ The fact-finding commission has been authorized by the Human Rights Council and it's going to happen with or without the cooperation of the Burmese government.
The Burmese government has chair Shafui Commission ကိုကုလသမဂ္ဂဖွဲ့စည်းထားတာဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုဘာသည်ဖြစ်စေမဘာသည်ဖြစ်စေဒီကော်မရှင်ကလှုပ်ရှားရှိရာကိုဆက်လက်လုပ်သွားမှာဖြစ်ပါတယ်။မြန်မာအစိုးရကတော့အဲ့ဒီကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုသဘောမတူဘူးလို့ပြောထားပြီးသားပါ။မြန်မာအစိုးရတက်ကအရာရှိတချို့ကလည်းပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးဆိုတာကိုပြောထားပြီးသားဖြစ်ပါတယ်။အခုအချိန်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံရေးအယူအဆလုံးဝကင်းစင်တဲ့အချက်အလက်တွေစုဆောင်းနိုင်မဲ့စီကြားလွတ်လပ်တဲ့ပုဂ္ဂိုလ်ကိုရှာဖွေရေးချဲ့နေပါတယ်။
ဒါကြောင့်လဲမြန်မာအစိုးရဘက်ကပြောကျင်တဲ့အချက်အလက်တွေပြောခွင့်ရအောင်ဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ခြင်းဟာမြန်မာအစိုးရအတွက်အကောင်းမွန်တဲ့ရွေးချယ်မှုဖြစ်မယ်လို့ Brett Adams ကပြောပါတယ
် I think this report will be quite damaging. And so I would urge the Burmese government to engage with the process to put their views
across. ပေါ်ပြခွင့်ရအောင်ဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အနေနဲ့တိုက်တွန်းချင်ပါတယ်ပြီးတော့ဒီကိစ္စကိုရိုးသားပွင့်လင်းစွာလှုပ်ဆောင်ရလဲရောက်ပါတယ်မြန်မာပြည်သူတွေအတွက်အဓိကရန်သူဟာစစ်တပ်ပဲဖြစ်ပါတယ်ဒီကိစ္စဟာ NLD အစိုးရအတွက်ကြီးမားတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ
်ရခိုင်ပြည်နယ်မောင်နှောဒေသမှာပြီးခဲ့တဲ့အောက်တိုဘာလတုန်းကနေကြားဆောင်ကင်းစခန်းတွေကိုလက်နက်ကန်တောင်းကျသူတချို့ကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်စဉ်မှာလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ပြောဆိုမှုတွေထွက်လာခဲ့တာပါဒါအပြင်လုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းမှုတွေပြုလုပ်ခဲ့တဲ့အတွက်ဒေသခံရိုဟင်ဂျာမွတ်စလင်9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့တယ်လို့ဆိုပါရခင်ဗျာ